ူတဲ့နိုင်ငံမှာနှစ်ပေါင်းများစွာတွင်ပထမဆုံးအချိန်ကြီးခရစ်စမတ်နေ့ကိုအများပြည်သူအားလိုက်တဲ့အဖြစ်သူကူပြောင်းရေးအစိုးရကသတ်မှတ်တင်လာလိုက်ပါတယ်။ဒါနိုင်ငံအခြေခံဥပဒေမှာပြဋ္ဌာန်းထားတဲ့လွတ်လပ်ခွင့်တွေနဲ့ကန့်ညီအောင်လုပ်ဆောင်တာဖြစ်တယ်လို့ဝန်ကြီးတူကပြောပါတယ်။ဒီဆိုပြချက်ဟာဆူဒန်နိုင်ငံမှာဒီနှစ်အတွင်းသမိုင်းဝင်နိုင်ငံရေးအကြောင်းလဲတွေရရလာဖြစ်တယ်လို့ဘာသာရေးဆိုင်ရာဝန်ကြီးနက်ဆရဒင်းမူဖရဲကပြောပါတယ်။နိုင်ငံတော်ဆန္ဒပြပွဲတွေပြီးတဲ့နောက်သမ္မတအိုမာအယ်ဘရှီယားကိုစစ်ဘက်ခေါင်းဆောင်တွေကထုတ်ချလိုက်တာပါ။အဲဒီနောက်ခါတွန်းမြို့တော်မှာဆန္ဒပြသူတွေကိုစစ်ဘက်ကနှိမ်နှင်းချခွဲတာကြောင့်လူသေဆုံးဒဏ်ရာရတာတွေဖြစ်ပြီးတဲ့နောက်အတိုင်းအတာဖွဲ့တွေနဲ့စစ်ဘက်ခေါင်းဆောင်တွေကြောင့်အသွင်ပူပြောင်းရေးပူးတွဲအစိုးရတရားဖွဲ့ကိုသဘောတူခဲ့ကြပါတယ်။ဩဂုတ်လမှာသဘောတူထားတဲ့ခြေကဥပဒေဆိုင်ရာကြီးညာချက်ထက်မှာပါရှိတဲ့အတိုင်းလူလောက်ခွင့်အားလုံးကိုအာမခံချက်ပေးဖို့အသွင်ပူပြောင်းရေးအစိုးရအနေနဲ့အခိုင်အမာဆုံးဖြတ်ထားတယ်လို့ဝန်ကြီးမိုဖရဲကပြောပါတယ်။ဘာသာရေးလက်ခွင့်ချိုးဖောက်တဲ့နိုင်ငံတွေစီးနေကလည်းအမေရိကန်ပြည်ထောင်စုကဆူဒန်နိုင်ငံကိုမကြသေးခင်ကပဲဖယ်ရှားလိုက်ပြီးဆူဒန်အထူးကူပြောင်းရေးအစိုးရအပေါ်ထောက်ခံမှုတိုးမြင့်သွားတဲ့အခြေလက္ခဏာပြလိုက်ပါတယ်။အမေရိကန်ရဲ့အဲ့ဒီဆုံးဖြတ်ချက်ကိုဝန်ကြီးမိုဖရဲကပြောဆိုပါတယ်။